င်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်မတ်လ29ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line meter 18 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ရုရှားနဲ့ပတ်သက်ဆက်နွယ်မှုဆွဆွဲချက်တွေကိုဖော်ပြခဲ့ကြတဲ့အမေရိကန်အဓိကသတင်းမီဒီယာတွေပေါ်ကမ္ဘာတဝန်းကရှုတ်ချနေတယ်လို့သမ္မတတော်နဲ့ထွန်းကပြောလိုက်ပါတယ်ထိုင်းနိုင်ငံကအဓိကတက်ခဲနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖူအာတိုက်ပါတီကပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရသို့ဖွင့်နိုင်တော့မယ်လို့ပြောလိုက်ပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
အခုညနေခင်းနားဆင်ကြရမယ့်သတင်းလွှာတွေကတော့ဒီကနေ့မတ်လ29ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပတ်သက်လို့ဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအခုလိုမင်ကွန်းထဲမှာပြောသွားပါတယ
်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာနားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုခြေရန်တင်တောင်းဆိုလာတာတွေ
ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းရဲ့မိန့်ခွန်းနဲ့အတူထုတ်လွှင့်ပေးမှာဖြစ်တယ်လို့လက်ရှိအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတော့ဖက်စစ်တော်လှန်ရေးနေ့အဖြစ်နဲ့သူ့ရဲ့ဌာနချုပ်မှာကျင်းပခဲ့တဲ့အခမ်းအနားအကြောင်းကိုလည်းတဆက်တည်းနားဆင်ရမှာပါ။ဒါကအမေရိကန်သမ္မတရဲ့ရွေးကောက်ပွဲကာလကရုရှားနဲ့ပတ်သက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးထားတဲ့အစီရင်ခံစာရဲ့နောက်ပိုင်းဘာတွေဆက်ဖြစ်ကြသလဲဆိုတာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပါမယ်ရှင်။
ရုရှားနဲ့ပတ်သက်ဆက်နွယ်မှုတွေကိုဆွဆွဲချက်တွေကိုဖော်ပြခဲ့ကြတဲ့အမေရိကန်ကအဓိကသတင်းမီဒီယာကြီးတွေပေါ်ကမ္ဘာတဝန်းကရှုတ်ချနေကြတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာလွဲမှားတဲ့အမြင်သာဖြစ်တဲ့အကြောင်းလဲသမ္မတကတုံ့နှုံပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့မဲဆွယ်စည်းဝေးဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြံစည်ခဲ့တာမရှိတဲ့အကြောင်းအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့တုံ့တက်ချက်ကိုအောင်ပွဲခံတဲ့အနေနဲ့သမ္မတထရန့်ကစက်တိုက်ဆိုသလို Twitter ကနေမှတ်ချက်ပေးရေးသားရမှာပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဒါမှလည်းအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာတော့သမ္မတမှာအပြစ်မရှိကြောင်းဖော်ပြခဲ့တာမျိုးလည်းမရှိပါဘူး။2016အမေရိကန်သမ္မတရွေးကောက်ပွဲကာလအတွင်းရုရှားကဂျာဝင်စစ်ပွဲရံမှာထရန့်ရဲ့စီးပွားရေးဖွဲ့နဲ့ပူးပေါင်းကြံစည်ခဲ့တဲ့အထောက်အထားတွေကိုမတွေ့ရှိခဲ့ရကြောင်းလည်းအထူးစုံစမ်းစစ်ဆေးရေးမှုရဲ့အစီရင်ခံစာအပေါ်သုံးသပ်ချက်ကိုရှေ့နေချုပ်ဝီလျံဘားကထုတ်ပြန်ရမှာပြောဆိုထားတာပါ။ဒါမှလည်းတရားရေးလုပ်ငန်းတွေမှာသမ္မတကဂျာဝင်နှောက်ယှက်ခဲ့တာမျိုးရှိမရှိဆိုတာနဲ့ပတ်သက်လို့တော့ကောက်ချက်ချသုံးသပ်တာမျိုးတော့မရှိပါဘူး။တိုက်ခန့်ဒီမိုကရက်တစ်ဘက်ကတော့သမ္မတကတရားရေးလုပ်ငန်းတွေမှာဂျာဝင်ဆွတ်ပက်ခဲ့တဲ့ထောက်ထားတွေကိုအထူးစုံစမ်းစစ်ဆေးမှုကတွေ့ရှိခဲ့တဲ့အကြောင်းနဲ့အစီရင်ခံစာကိုလည်းအပြည့်အစုံထုတ်ပြန်ပေးဖို့လည်းတောင်းဆိုထားကြပါတယ်။
Affordable Care Act ACA လို့ခေါ်တဲ့လူတိုင်းတန်နိုင်တဲ့ကျန်းမာရေးဥပဒေတရားလုံးကိုပယ်ဖျက်ဖို့ American သမ္မတ Donald Trump အစိုးရအဖွဲ့ကလှုပ်ကိုင်းနေတဲ့အတွက်ကျန်းမာရေးဆောင်ရှောက်မှုကိစ္စရပ်တွေဟာ American နိုင်ငံရေးပါတီရေးကြအဓိကအာရုံစိုက်ရမယ့်အကြောင်းအရာအဖြစ်တကြော့ပြန်ထွက်ပေါ်လာပါတယ်။ကျန်းမာရေးအာမခံဝယ်မထားရင်ဒဏ်ကြေးပေးဆောင်ရမယ့် ACA ကျန်းမာရေးဥပဒေအစိတ်အပိုင်းတချို့ကိုပယ်ဖျက်ဖို့ပြီးခဲ့တဲ့နှစ်ကပဲ Republican တို့ဦးဆောင်တဲ့လွှတ်တော်အမတ်တွေကအတည်ပြုခဲ့တာပါ။ACA ကျန်းမာရေးဥပဒေတရားလုံးဟာအခြေခံဥပဒေနဲ့ကန့်ညင်မှုမရှိဘူးဆိုတော့ပြည်ထောင်စုတရားရုံးတစ်ခုရဲ့ဆုံးမြတ်ချက်ကိုအစိုးရရဲ့တရားရေးဌာနကလည်းပြီးခဲ့တဲ့သတင်းလာနေ့ကထောက်ခံလိုက်တာပါဒီလောက်ရဟာ ACA ကျန်းမာရေးဥပဒေတရားလုံးမဟုတ်ပဲအချို့အပိုင်းတွေကိုတော့ပယ်ဖျက်ဖို့ဆိုပြီးသမ္မတ Trump အစိုးရအရဲ့အစောပိုင်းကပြောဆိုထားတာနဲ့တော့ကွဲလွဲနေပါတယ်သမ္မတ Trump ကသူ့အနေနဲ့တခြားရွေးချယ်နိုင်မယ့်ဥပဒေတရားကိုလိုလားကြောင်းအင်္ဂါနေ့ကသတင်းထောက်တွေကိုပြောဆိုခဲ့ပါတယ် ACA ကျန်းမာရေးဥပဒေဟာသမ္မတ Hong Barack Obama လက်ထက်ကအတည်ပြုပြဋ္ဌာန်းခဲ့တဲ့ဥပဒေခုလည်းဖြစ်ပါတယ် Republican Party ဟာကျမ်းမာရေးဆောင်ရှောက်မှုပြတဲ့ပါတီဖြစ်လာရလိမ့်မယ်လို့သမ္မတ Trump က Twitter လူမှုစာမျက်နှာမှာရေးသားခဲ့ပါတယ
်ထိုင်းနိုင်ငံကအဓိကတိုက်ခိုက်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖူအာတိုက်ပါတီဟာပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေရာအများစုနဲ့အစိုးရသိဖွင့်နိုင်တော့မှာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်ဒီနေ့နေ့တုန်းကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာ900နဲ့အနည်းဆုံး255နေရာကိုအနိုင်ရရှိခဲ့တဲ့အကြောင်းဖူအာတိုက်ပါတီကဝန်ကြီးချုပ်တွေဖြစ်ရထားခံထားတဲ့ဆူရာလက်ကီရာဖန်ကဒီနေ့ပဲဗန်ကောက်မြို့တော်မှာကြီးညာလိုက်တာပ
ါ ถือว่าพรรคในฝั่งประชาธิปไตยได้รับความไว้วางใจได้รับฉันทานุมัติมากที่สุด
เดโมคราซีลุล้าได้ပါတီတွေအနေနဲ့လူထုရဲ့ယုံကြည်မှုနဲ့ထောက်ခံမှုတွေအများဆုံးရရှိခဲ့တဲ့အကြောင်းအနိုင်ရတဲ့ကိုယ်စားအရေးအတွက်အတိအကျကိုမသိရသေးပေမဲ့မိဖက်ပါတီတွေအားလုံးအနေနဲ့255နေရာထက်မနည်းရရှိထားတဲ့အကြောင်းဖူအာတိုက်ပါတီခေါင်းဆောင်ကပြောဆိုသွားတာပါ။တင်းလာနေ့ထိရရှိထားတဲ့မဲရလက်တွေအရဖူအာတိုက်ပါတီက138နေရာနဲ့စစ်တပ်ကထောက်ခံမှုပေးထားတဲ့ဖလန်ဖရာချလတ်ပါတီကတော့98နေရာရရှိထားကြပါတယ်။ဒါမှမဟုတ်တရားဝင်မဲရလက်တွေထွက်ပေါ်လာတဲ့အခါ ဟိုတိုင်းပါတီကလွတ်တော်မှာနေရာအများစုနဲ့အနိုင်ရခဲ့မယ်ဆိုရင်တော့မှဆေဆွေရကမူကြီးရေးဆွဲခဲ့တဲ့ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရကိုဥဆောင်ဖွဲ့စည်းနိုင်မယ့်အခြေအနေတော့မရှိပါဘူး။အခြေခံဥပဒေအရဆေဆွေရကရွေးချယ်ထားတဲ့ထက်လွတ်တော်မှ250နဲ့အတူအလွတ်တော်9500လောက်ကဝန်ကြီးချုပ်အထက်ကိုရွေးချယ်ကြရမှာပါ။အစိုးရပိုင်းမဲရလက်တွေအရဖွဲ့တိုင်းပါတီထက်မဲတာရနေတဲ့ဖလန်ပရာချလက်ပါတီကလည်းအစိုးရအထက်ဖွဲ့ခွင့်ရှိတဲ့အကြောင်းပြောဆိုထားပါတယ်။ယူကပ်ပွဲမှာမတမာမှုတွေနဲ့မဲလိမ်မှုဆွဆွဲချက်တွေထွက်ပေါ်လာနေတဲ့အတွက်ကနေဦးမဲရလက်တွေကိုတောက်ချနေမတိုင်ခင်ထုတ်ပြန်နိုင်မှာမဟုတ်တဲ့အကြောင်းလဲယူကပ်ပွဲကော်မရှင်ကကြေညာထားတာပါ။လွတ်လပ်တဲ့ယူကပ်ပွဲဆိုင်ရာအာရှကွန်ရဲ့ ENFIEL ကတော့မဲရလက်တွေမှာမမှန်ကန်တဲ့အချက်လက်တွေအကြီးအကျယ်တွေ့ရှိခဲ့ရတဲ့အကြောင်းနဲ့ယူကပ်ပွဲမှာကော်မရှင်ဟာတမာတမတ်ကြအောင်မဆောင်ရွက်နိုင်ခဲ့တဲ့အကြောင်းမနေ့တုန်းကပဲပြောဆိုထားပါတယ်။ယူကပ်ပွဲကော်မရှင်ကတော့အမအယွန်းနေရာလူတွေရဲ့ချွတ်ချော်မှုကြောင့်ဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံကဂျူရူဖြက်မီဇိုင်ဒုံးတစ်စင်းကိုအာကာသထဲမှာအောင်မြင်စွာစမ်းသပ်ပစ်ချနိုင်ခဲ့တဲ့အတွက်ဂျာဟာအာကာသဆိုင်ရာအစီအစဉ်တစ်ထက်ကအောင်မြင်မှုကြီးတရားဖြစ်တယ်လို့အိန္ဒိယတာဝန်ရှိသူတွေကပြောပါရယ်။ကမ္ဘာလေတုအပေါ်ဖက်ကီလိုမီတာ300အကွာကမ္ဘာပတ်လမ်းကြောင်းထက်ကဂျူရူတစ်စင်းကိုသိပ္ပံပညာရှင်တွေကဖြက်စီးပြနိုင်ခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကရုပ်မြင်သံကြားကနေနိုင်ငံကိုပြောတဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုသွားပါရယ်။အိန္ဒိယနိုင်ငံဟာအမေရိကန်၊တရုတ်နဲ့ရုရှားတို့လိုပဲအကာသမှာဩဇာကြီးလာတဲ့နိုင်ငံတစ်ခုဖြစ်သွားပြီလို့ဝန်ကြီးချုပ်မိုဒီကပြောပါရယ်အကာသခေတ်အစောပိုင်းကာလတွေမှာအမေရိကန်နဲ့အရင်ကဆိုဗီယက်ယူနီယံတို့ကရာဂျူဒူထဲမှာစမ်းသပ်မှုတွေလုပ်နိုင်ခဲ့တာပါ1985ခုနှစ်မှာအမေရိကန်နိုင်ငံကဂျူဒူတစ်စင်းကိုအောင်မြင်စွာပစ်ချနိုင်ခဲ့ပြီးတရုတ်ကတော့2009ခုနှစ်မှာအောင်မြင်မှုရခဲ့တာပါဒီကနေ့ဘုတ်ထူးနေ့မှာစမ်းသပ်ခဲ့တဲ့ဒီလို့ရကနိုင်ငံတကာသဘောတူညီမှုတစ်ခုတည်းကိုမှချိုးဖောက်ခဲ့တာမရှိဘူးလို့ဝန်ကြီးချုပ်မိုဒီကပြောပါရယ်ဒီစမ်းသပ်မှုဟာနိုင်ငံတော်လုံခြုံရေးအတွက်သက်ရည်ရွယ်ပြီးလုပ်ကင်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါရယ်
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ79 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့ပုံထုံးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယမင်နိုင်ငံအနောက်မြောက်ပိုင်းမှာ Save the Children အဖွဲ့ကအကူအညီပြည်ပြည်ဖွဲ့ကနေထောက်ပံ့ထားတဲ့စေရုံတစ်ခုကိုမနေ့တုန်းကမစ်ဆိုင်းတုံထိမှန်ရာကနေကလေးလေးဦးပါဝင်လူခဏဦးတည်ဆုံတော့ပါတယ်လူရောင်းတက်ခဲမှုကြောင့်စရားမျိုးအနီးကခိတစေရုံမှာလူရှိဦးတန်ရပြီးနှစ်ဦးလဲပျောက်ဆုံးနေပါတယ်မစ်ဆိုင်းတုံကစေရုံဝင်ဝအနီးကဓာတ်ဆီဆိုင်ဒီဇိုင်းကိုထိမှန်ခဲ့တဲ့အကြောင်းလဲ Save the Children ဖွဲ့ကပြောဆိုထားတာပါရစက်ချင်းုံလာတဲ့တက်ခိုက်မှုပေါ်တုံလုံးမိတဲ့အကြောင်းနဲ့လူနေထူထပ်တဲ့အရက်ကစေယုံတုံကိုဘသူဘဝမခွဲကြပဲတက်ခိုက်ခဲ့တဲ့အတွက်အပြစ်မဲ့ကလေးငယ်တွေနဲ့ကျန်းမာရေးဝန်ထမ်းတွေအသက်ဆုံးရှုံးခဲ့ရတဲ့အကြောင်းလဲ Save the Children အဖွဲ့ရဲ့ဥက္ကဋ္ဌ Caroline Mines ကပြောဆိုခဲ့ပါတယ်တက်ခိုက်မှုဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်အောင်ရောက်တဲ့အကြောင်းလဲပြောဆိုထားခဲ့တာပါမစ်ဆိုင်တုံကိုဘသူပြစ်ခဲ့တာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးဒါပေမဲ့လည်းဤနိုင်ငံကအားပေးထောက်ခံထားတဲ့ဟူသီသဘုံတွေကိုနှင်းနှင်းမို့ကျိုးပန်းနေတဲ့ Sorry ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းတက်ခိုက်မှုကြောင့်စေယုံတွေကြောင်းတွေပျက်စီးခဲ့ရသလိုမရေမထွက်နိုင်တဲ့ကလင်းငယ်ပါဝင်လူပေါင်းထောင်နဲ့ချီတည်ဆုံးခဲ့ကြရပြီးအရတားလူနေရပ်ကွက်တွေကလည်းလုံးဝပျောက်ပျက်ကုန်တဲ့အထိဖြစ်နေရပါတယ်အသက်မသိကြံရစ်သူတွေဆိုရင်လည်းစူးစူးဝါးဝါထိခိုက်ဒဏ်ရာတွေရရှိရတယ်ရှိကြသလိုကိုလက်အင်ကဆုံးရှုံးတဲ့အထိလည်းကြုံနေကြရတာပါ Save the Children ဖွဲ့ရဲ့ဥက္ကဋ္ဌကတော့ရေမင်းနိုင်ငံဟာကလင်းငယ်တွေအတွက်ကမ္ဘာမှာအဆိုးဆုံးနေရာတစ်ခုဖြစ်နေပြောဆိုလိုက်သလိုရေမင်းနိုင်ငံပြည်တွင်းစစ်မှာပါဝင်ပတ်သက်နေတဲ့သူတွေကိုလက်နက်ရောင်းချမှုတွေအမြဲဆုံးဆန့်ကန့်ထားကြဖို့လည်းတိုက်တွန်းထားပါတယ်
အမေရိကန်ပြည်ထောင်စုသဝန်းတွင်းထွက်လောင်းစာအသုံးပြုမှုကိုပြောင်းလဲပြောင်းလဲပေါ်ရည်ရွယ်ထားတဲ့ The Green New Deal လို့ခေါ်တဲ့ Democrat Party ဘက်ကအဆိုပြုတဲ့ဥပဒေကြမ်းကို Republican ဦးဆောင်တဲ့အထက်လွှတ်တော်ကအင်္ဂါနေ့ညကမဲနဲ့ပယ်ချလိုက်ပါတယ်။မူကြမ်းကို Republican အမတ်59ဦးစလုံးကကန့်ကွက်ခဲ့တာပါ။ Democrat တွေကတော့ဒီလိုရဟာ Republican တွေရဲ့ဟန်ပြမဲပေးမှုသာဖြစ်တယ်လို့ဝေဖန်ပြီးမဲခွဲတဲ့အထက်မှာမပါဝင်ကြပါဘူး။မဖြစ်မနေလိုက်နာဖို့မလိုတဲ့ The Green New Deal ဥပဒေမူကြမ်းဟာအမေရိကန်ပြည်ထောင်စုအတွင်းတွင်းထွက်လောင်းစာတွေဖြစ်တဲ့လောင်းစာစီတဘာဝထံငွေနဲ့ကြောင်မီသွဲတွေကိုတုံးဆွဲမှုအဆုံးသတ်ပြီးနေဆွမ်းအင်နဲ့လေဆွမ်းအင်လိုပြန်ပြည့်မြဲဆွမ်းအင်တွေပြောင်းလဲသုံးဖို့အဆိုပြုထားတာပါအထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကတော့တီမူကျန်းဟာအမေရိကန်စစ်ပွဲရဲ့တစ်ခုလုံးကိုပြောင်းလဲပစ်ချင်တဲ့တယူတန်ဆိုရှယ်လစ်သမားတွေရဲ့လောက်ရဖြစ်တယ်လို့အလုတ်ကိုင်းတွေတန်းနဲ့ချီထိကပ်ပြီးဆွမ်းအင်အတွက်ကုန်ကြစည်တွေတိုးတက်သွားလိမ့်မယ်လို့ပြောပါရယ်ဒီမိုကရက်ဖက်ကအဆိုပြုထားတဲ့ The Green New Deal လို့ခေါ်တဲ့ဥရုယာတိပြောင်းလဲမှုတပ်ဖြိတ်ဆိုင်ရာဥပဒေကြမ်းကို Republican အထက်လွှတ်တော်မှ Mike Lee ကကာတွန်းပုံတွေနဲ့လောင်းပြောင်းပြောဆိုခဲ့တာကြောင့် Democratic ဖက်ကလည်းပြန်လည်ဝေဖန်ခဲ့ပါတယ်။ကမ္ဘာမြေရှင်သန်ရပ်တည်ရေးကိုရည်စရာအဖြစ်တပေါ်ရာပြောဆိုတဲ့အတွက်နိုင်ငံရေးအရာပြန်ပြီးဆက်ရလိမ့်မယ်လို့လည်းသတိပေးပြောဆိုပါတယ်
။ New Zealand နိုင်ငံ Christchurch မြို့ကဗလီနှစ်ခုမှာလူပေါင်း50သေဆုံးခဲ့ရတဲ့ပြစ်ခတ်မှုကိုကျူးလွန်သူဖြစ်ဆွဆွဲခံထားသူနေထိုင်ခဲ့ဘူးတဲ့ Dunedin ရက်ကမွတ်စလင်ခေါင်းဆောင်တွေနဲ့ဝန်ကြီးချုပ် Jacinda Ardern ဒီနေ့တွေ့ရောက်တွေ့ဆုံပါတယ်။တနင်္လာရှိသူကိုဖမ်းဆီးထားပေမဲ့မွတ်စလင်တိုင်းဝမ်ကြားလုံခြုံရေးအတွက်စိုးရိမ်နေကြတုံးပဲလို့လည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။နောက်မှဖြစ်ပေါ်လာနေတဲ့ကိစ္စတွေလူမှုတိုင်းဝမ်ကြားဘေးကင်းလုံခြုံမှုပေးနိုင်မှုတွေကိုဆွေးနွေးခဲ့ကြတယ်လို့ရက်တက်ဖွဲ့ဝင်တွေတာဝန်ချက်ထားတဲ့အခြေအနေတွေနဲ့နယူးဇီလန်နိုင်ငံတော်ကလုံခြုံရေးကိုဦးစားပေးဆောင်ရွက်နိုင်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်။နယူးဇီလန်နိုင်ငံကလူမှုတိုင်းဝမ်ကြားညီညွတ်ညီမျှလုံခြုံမှုပေးနိုင်ရေးလိုအပ်ချက်တွေကိုလည်းဝန်ကြီးချုပ်ကပြောဆိုသွားခဲ့တာပါ။ဝန်ကြီးချုပ်အားရင်အစ္စလာမ်မူယူကျောင်းတစ်ကျောင်းကိုလည်းတွားရောက်ခဲ့ပြီးကလေးငယ်တွေကိုစာဖတ်ပြခဲ့ပါတယ်။မလ15ရက်နေ့တုန်းကတက်ခိုက်မှုအတွက်ဖမ်းဆီးခံထားရတဲ့အသက်28နှစ်အရွယ်လူပြူမျိုးသားရေးဝါဒီဩစတြေးလျနိုင်ငံသားကိုတော့ရှေ့သတင်းပတ်တောက်ချန်နေဧပြီလ5ရက်နေ့မှာရုံးထုတ်ဖို့လဲစီစဉ်ထားပါတယ်။ဝန်ကြီးချုပ်အာရန်ကတော့တက်ခိုက်မှုဖြစ်ခဲ့ပြီးတဲ့နောက်တက်ခိုက်ရေးသုံးစီမီအော်တိုမက်တစ်နဲ့အော်တိုမက်တစ်ရိုင်ဖယ်တွေကိုတားမြစ်ဖို့လဲကြေညာထားပါတယ်။
ဆိုင်ကလုန်းမုန်တိုင်းဤတိုင်းကြောင့်အကြီးကျယ်ဖြစ်စီသွားတဲ့မိုဇမ်ဘစ်နိုင်ငံဟာကာလဝံရောဂါပိုးနဲ့ရင်ဆိုင်နေရပါတယ်။မုန်တိုင်းကြောင့်အကြီးကျယ်ဖြစ်စီသွားတဲ့ဒေသမှာဒေသခံတာဝန်ရှိသူတွေနဲ့အပြည်ပြည်ဆိုင်ရာလူမှုကူညီရေးအဖွဲ့တွေပူးပေါင်းလုပ်ကိုင်နေပါတယ်။ကန့်ချေမျိုးဖြစ်တဲ့ဘီရာမာရှေးကြောင့်ဖြစ်တဲ့ကူးစက်ရောဂါတွေ၅ဦးတွေ့ရတယ်လို့ကျန်းမာရေးအရာရှိသူကသတင်းထောက်တွေကိုဒီကနေ့ပြောပါတယ်။မိုဇမ်ဘစ်မာလဝီနဲ့ဇင်မာဘွေနိုင်ငံတွေကိုပြီးခဲ့တဲ့တစ်ပတ်ကမုန်တိုင်းဝင်တောက်ခဲရာမှာဒီမျိုးကထိခိုက်ပျက်စီးမှုအများဆုံးလည်းဖြစ်ခဲ့ပါတယ်။မြို့ရဲကရေပေးဝေရင်းနဲ့မိန်လာစနစ်တွေလည်းပျက်စီးခဲ့ရပါတယ်။ကလာဝမ်ယောဂါဟာမသန့်တဲ့တောက်သုံးရည်နဲ့မိန်လာစနစ်တွေကနေလာတဲ့ဘက်တီးရီးယားယောဂါပုံမွားကြောင့်ဖြစ်ပေါ်လာတာပါ။မုန်တိုင်းနံတင်ခဲ့တဲ့အာဖရိကတိုက်ကနိုင်ငံ၃ခုစီကိုဗန်နာရေးအကူအညီအများဆုံးပေးပို့ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းထားပါတယ်။မုန်တိုင်းနံအဆိုးဆုံးခံခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံအတွက်လာမယ့်၃လအတွင်းလိုအပ်နေတဲ့အမေရိကန်ဒေါ်လာ282တန်နီးပါးကိုချက်ချင်းပေးလှူကြဖို့လည်းကုလသမဂ္ဂကမေတ္တာရပ်ခံထားပါတယ်။
ဘုရားဟူးနေညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။အခုတင်နေတဲ့ရေဒီယိုတိုက်ရိုက်ထုတ်လွှင့်အစီအစဉ်ကို VOE ရဲ့ internet website စာမျက်နှာ burmese.voanews.com ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုကစပြီးဒီကနေ့ကြာရောက်တဲ့84ချိန်မြောက်တက်မတော်နေ့အခမ်းအနားအကြောင်းကိုပြောပြပါမယ်ရှင်။ငင်းချင်ရေးကြိုးပမ်းနေချိန်မှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့အစည်းတွေအနေနဲ့နားလည်မှုလွဲစေနိုင်တဲ့ကိစ္စတွေကိုရှေ့တန်းတင်မတောင်းဆိုကြဖို့နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်လို့လည်း AA အဖွဲ့ရဲ့လုပ်ရက်တွေဟာအုပ်ချုပ်ရေးအာဏာကိုထိပါတာဖြစ်လို့တပ်မတော်ကထိထိရောက်ရောက်နှိမ်နှင်းသွားမယ်အကြောင်းဒုတိယတပ်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်ကြီးစိုးဝင်းကဒီကနေ့တပ်မတော်နေ့စီရေးပြအခမ်းအနားမိန့်ခွန်းမှာပြောသွားပါတယ်နှစ်စဉ်ခန္ဓာတက်လေရှိတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကတော့ခြေထောက်ကိုမတော်တဆထိခိုက်မိသွားတာကြောင့်ဒီနှစ်မတက်ရောက်နိုင်ခဲ့ပါဘူး။တပ်မတော်နေ့စီရေးပြခန္ဓာအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့မလ28ရက်နေ့မှာကျင်းပတဲ့84နှစ်မြောက်တပ်မတော်နေ့စီရေးပြအခမ်းအနားကိုပုံမှန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ကတက်ရောက်မိန့်ခွန်းပြောလို့ရှိပေမဲ့ဒီကနေ့မှာတော့တက်ရောက်နိုင်တာမရှိပါဘူး။ဒီလိုမတက်ရောက်နိုင်တဲ့အကြောင်းကိုအခမ်းအနားမစမီတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကမီဒီယာတွေကိုအခုလိုပြောကြားပါတယ
်။အဓိကတော့တက်မတော်ကာကွယ်ရေးဥပဒေကမလေးကတော်တော်လုံဆင်းတဲ့အချိန်မှာလည်းခြေောက်ချော်သွားတဲ့ပုံစံပုံကောင်းတာလည်းဖြစ်ပါတယ်။တက်မတော်နေခန္ဓာကျွန်တော်ကတောက်လျှောက်တနားရီခွဲ2နာရီလောက်မတက်ရဘူး။မတက်ရတဲ့အတွက်ကြောင့်တခြားသူအိစမ်းရှိပါ
တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မတက်ရောက်နိုင်တာကြောင့်ဒုတိယတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းကဒီကနေ့မိန့်ခွန်းပြောကြားခဲ့ပါတယ်ဒီမိန့်ခွန်းမှာငင်းချမ်းရေးဆွေးနွေးပွဲဆိုင်ရာအခြေအနေနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တယ်လို့မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့တက်မတော်ရဲ့ရည်တည်ချက်ကိုလည်းအခုလိုပြောခဲ့ပါတယ
်ဒီတော်စုငင်းချမ်းရေးညီလာခံစည်းဝေးဟာကြီးဆုံးခြင်းမရှိသေးတဲ့အတွက်ထမံပေါ်ပေါက်လာမယ့်အချက်များကိုပါချုံငုံဆောင်ရွက်ပါမှအခြေခံဥပဒေပြင်ဆင်ရေးဟာပုံမူလေးနဲ့စီပြီးဒီလိုပြင်ဆင်တဲ့နေရာမှာဘလို့လားအပ်တဲ့နိုင်ငံရေးအချက်တဲနဲ့ဘေးအတွက်စိုးကျိုးတွေမဖြစ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေအခန်းစနစ်ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ခြင်းနည်းလမ်းများအတိုင်းဥပဒေနဲ့အညီအစဉ်အဆက်လှုပ်ဆောင်သွားရမှာပဲဖြစ်တယ်
ပြည်တွင်းငြိမ်းချမ်းရေးကိုဆောင်ရွက်ရမှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကတဆင့်ဆောင်ရွက်ဖို့နဲ့ NCA မူပေါင်းနဲ့အညီဆောင်ရွက်ဖို့လည်းထည့်သွင်းပြောကြားခဲ့ပါတယ်
။တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်များဆောင်ရွက်နေတဲ့ကာလမှာနားလည်မှုလွဲမှားစေနိုင်တဲ့ကိစ္စတွေကိုခြေရန်တင်တောင်းဆိုလာတာတွေငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့မသက်ဆိုင်တဲ့ကိစ္စများကိုဆွဲတင်လာခြင်းတွေအပြုလုပ်ဖို့လိုအပ်တယ်။တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းများနဲ့NCA မူပေါင်းတဲ့အညီပြည်ဆောင်ဆွေးနွေးညှိနှိုင်းမှုများပြုလုပ်ပြီးဒီမိုကရေစီလမ်းကြောင်းတိုင်းမှန်မှန်ကန်ကန်ရှောက်လန်းရန်လိုအပ်မှာဖြစ်တယ်
။ဆက်လက်ပြီး2018ဒီဇင်ဘာလကစတင်ပြီးလေးလတာအပြည့်ရက်ထားတဲ့ကာလအတွင်းမှာငင်းချမ်းရေးလုပ်ငန်းစဉ်ကိုထိခိုက်စေတဲ့လုပ်ငန်းတွေကိုရှောင်ရှားပြီးငင်းချမ်းရေးအတွက်အများဆုံးဆွေးနွေးဖို့နဲ့2020မှာတရားမျှတတဲ့ရွေးကောက်ပွဲဖြစ်ပေါ်စေဖို့အတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုတိုက်တွန်းထားသလိုစခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်လို့လည်း AA ရဲ့လုံရက်တွေဟာအချုပ်အခြာအာဏာကိုထိပါတာကြောင့်ထိထိရောက်ရောက်နှိမ်နှင်းသွားမယ်လို့ပြောကြားပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတက်မရွန်နေမိန်ခွန်းအပေါ်မှာတော့အခုလိုသုံးသပ်ပါတယ်
။ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပေါ့လေအစိုးရခေါင်းဆောင်တွေနောက်အာဏာရပါတီခေါင်းဆောင်တွေနဲ့တပ်မတော်ခေါင်းဆောင်တွေချာမှာမျက်နှာစုံညီညီနိုင်ဆွေးနွေးဖို့လိုအပ်တဲ့အခြေအနေတွေရှိနေတယ်ဆိုတာဒါအထင်ရှားတွေ့နေရတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအစိုးရဘက်ကလည်းလိုလားတယ်နောက်တပ်မတော်ဘက်ကလည်းလိုလားတယ်နောက်အာဏာရပါတီအနေနဲ့လည်းလိုလားတယ်အဲ့ဒီလိုအခြေအနေအောက်မှာကွဲလွဲမှုတွေကိုအလို့သဘောအလို့သဘောအများဆုံးညီနိုင်ဆွေးနွေးပြီးတော့နော်တိုင်းပြည်နဲ့ပြည်သူလူထုရဲ့မျက်နှာကိုရှေ့ရှုပြီးတော့ထိထိရောက်ရောက်ချေချေပြန့်ပြန့်ပြင်ဆင်နိုင်မှုလိုအပ်နေတယ်ဆိုတာကိုတွေ့ရတယ
်။ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကရရှိတဲ့ပြည်ထောင်စုသဘောတူညီချက်တွေဟာဆက်ဆက်နေတာကြောင့်အစိုးရလွှတ်တော်တက်မရွန်နဲ့တိုင်းရင်းသားခေါင်းဆောင်တွေဟာအလေးနက်ထားပြီးညှိနှိုင်းပူးပေါင်းဆောင်ရွက်ဖို့လိုအပ်နေကြောင်းလည်းထောက်ပြပါတယ်။NCA ကိုလက်မှတ်မြေထိုးသေးတဲ့အဖွဲ့တွေက NCA ပြင်ဆင်ဖို့ကိုလိုလားနေချိန်မှာတက်မရော်က NCA ကိုလက်မှတ်ရေးထိုးဖို့တောင်းဆိုနေတာဟာလဲစိန်ခေါ်မှုတစ်ခုအဖြစ်ရှုမြင်ကြောင်းဒေါက်တာရံမျိုးသိန်းကသုံးသပ်ပါတယ်။ဒီကနေ့ကြောက်တဲ့တက်မရော်နေဟာ1945ခုနှစ်ကဖက်စစ်ဂျပန်တွေကိုတပြည်လုံးတော်လှန်ခဲ့ကြတဲ့နေ့ရက်ကိုသတ်မှတ်ကျင်းပတာဖြစ်ပြီးအနာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တချို့နိုင်ငံရေးအင်အားစုတွေကတော့ဖက်စစ်ဒေါ်လာရင်းနှီးအဖြစ်သတ်မှတ်ကျင်းပတာတွေရှိနေပါတယ်
။ကိုမိုးစောပြောပြသွားတာပါရှင်။တစ်ဆက်တည်း NLD ပါတီဌာနချုပ်ကဖက်စစ်ဒေါ်လာရင်းနှီးအဖြစ်နဲ့ကျင်းပခဲ့တဲ့အခမ်းအနားအကြောင်းကိုလည်းကြည်ကြရအောင်ပါ။27ရာစုပင်လုံငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ပြီးအောင်မြင်အောင်ဆောင်ရွက်ဖို့ဒီကနေ့ကြားရောက်တဲ့84နှစ်မြောက်ဖက်စစ်ဒေါ်လာရင်းနှီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကနှိုးဆော်လိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့မှာကျင်းပတဲ့အခမ်းအနားကိုကိုရိုင်းသွားရောက်သတင်းယူတဲ့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်ရှင်
။84နှစ်မြောက်ဖက်စစ်ဒေါ်လာရင်းနှီးကိုရန်ကုန်မြို့ရွှေဘုံတိုင်းမှာရှိတဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ယိုမှာဒီကနေ့မနက်ပိုင်းကကြီးမားခဲ့ပါတယ်။ဒီအခမ်းအနားမှာပြောကြတဲ့တဘာပတိမေကုံးမှာတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်စန်းစုကြည်ဦးဆောင်နေတဲ့27ရာစုပင်လုံညီလာခံနဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးမှာတက်မတော်အနေနဲ့ပြည်သူနဲ့အတူလက်တွဲပါဝင်ကြိုးပမ်းသွားဖို့ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့အတွင်းရေးမှူးအဖွဲ့ဝင်ဦးညံဝင်းကနှိုးဆော်လိုက်တာဖြစ်ပါတယ်
။ကျွန်တော်ဟာလက်ချက်ဆန့်ကျင်ရေးဖက်စစ်ဒေါ်လာရင်းနဲ့အတူအစင်းလာကြီးမားလာခဲ့တဲ့တပ်မတော်ရဲ့အခမ်းအနားကိုဂုဏ်ယူကြရသလိုနိုင်ငံတော်၏အတိုင်ပင်ပုဂ္ဂိုလ်ဒေါက်တာစုကြည်အမှုပြုတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံကို၎င်း2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလှုပ်ရှားမှုကို၎င်းတပ်မတော်ဟာပြည်သူနဲ့အတူတိုင်းရင်းသားများနဲ့အတူဒီစိတ်ဒီတဝန်ဒီစုပေါင်းအင်အားဖြင့်လက်တွဲပါဝင်အောင်ဝဲစင်နေပါစေကြောင်းဆုတောင်းတိုးတော်လိုက်ရပါတယ်
27ရာစုပင်လုံညာကငင်းငယ်ရေးစနစ်ပွဲပါဝင်2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့အဖွဲ့အစည်းပုဂ္ဂိုလ်ကြီးအကျိုးထက်နိုင်ငံရဲ့အကျိုးကိုဦးစားပေးမှအောင်မြင်မှုရမယ်လို့ပြောလာသူကပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန်းပါ။
အရေးကြီးတာတော့မိမိတို့ရဲ့ပိုင်းတိုင်းမှာမပြတ်ဖဲနဲ့ကျွန်တော်တို့အမြဲတမ်းဆက်လက်ပြီးရှေ့ကိုချီတက်နေပုံပါလား။ဒါဆိုရင်တော့ဒီချိန်မှာကျွန်တော်ပန်းနိုင်မှုရောက်ပါလား။ကျွန်တော်ခက်ခဲတွေရှိပါတယ်เนาะကျွန်တော်တိုင်းသားအချင်းချင်းကြားထဲမှာလဲเนาะနှစ်ပေါင်းများစွာကျွန်တော်ဒီ ရှိတည်ရှိခဲ့တယ်မကြည်နှက်ချက်တွေမယုံကြည်မှုတွေဒါတွေအားလည်းရှိပါတယ်။နောက်တမရုံနဲ့ပြည်သူကြားထဲမှာလည်းတစ်ဖက်ကတစ်ဖက်ကိုမယုံကြည်မှုတွေရှိနေပါတယ်။အဲ့ဒါတွေကိုကျွန်တော်တို့နိုင်ငံရဲ့နဲ့တိုင်းပြည်အကျိုးအတွက်ဘာအရေးကြီးဆုံးလဲ။ကိုယ့်အဖွဲ့အစည်းအကျိုးကိုယ့်ရဲ့ပုဂ္ဂလိကအကျိုးတွေနိုင်ငံရဲ့လူမျိုးရဲ့အကျိုးကိုစားပေးတဲ့နေမှာကျွန်တော်တို့ဒီအောင်မြင်မှုတွေကိုရလာမယ်ကျွန်တော်တို့ယုံကြည်ပါတယ်
။လူရန်သားလွာတီတီကပြည်သူလူထုတွေပါဝင်ပြီးဖက်စစ်စနစ်ကိုတင်းကြီးတညွတ်တဲ့တော်လန်ခဲ့ကြတဲ့မတ်လ28ရက်နေ့ကိုဖက်စစ်တော်လန်ရင်းနှီးဖြင့်တမိုင်းစင်ဆက်တက်မှတ်လာခဲ့ကြပြီးမြေအာနာရှင်ဗိုလ်ချုပ်နေဝင်လက်ထက်မှာတော့တက်မတော်ကတက်မတော်နေ့အဖြစ်ပြောင်းလဲခေါ်ဝေါ်လာခဲ့တာပါတက်မတော်နေနဲ့ဒီလိုနေမျိုးမှာစီးပြအခမ်းအနားတွေနဲ့တက်မတော်နေ့ကိုနှစ်စဉ်ခံခံနာနာကျင်းပကြပြီးမြေ NND ပါတီကတော့ဖက်စစ်တော်လန်ရင်းနှီးဖြင့်တက်မှတ်ကျင်းပနေစေပါဒါနဲ့ပတ်သက်လို့ဒေါက်တာမျိုးညွန့်ကအခုလိုပြောပါတယ
်ကျွန်တော်တို့ပါတီကတော့ဒီနေ့ကိုဖက်စစ်တော်လှန်ရေးနေ့တက်မှာပါတော့တမရော်ကတော့ဒါတမရော်နေ့လို့တက်မှာတာပေါ့လေကျွန်တော်တို့ဘာဖြစ်လို့ဖက်စစ်တော်လှန်ရေးနေ့လို့တက်မှာလဲဆိုတော့ဒီနေ့ဟာကျွန်တော်နိုင်ငံအတွက်နော်ဒီဖိနှိပ်ချုပ်ချယ်တဲ့စနစ်တစ်ခုကိုပြည်သူတွေတိုင်းရင်းသားတွေနောက်လူသားသားပေါင်းစုံစုပေါင်းပြီးတော့အရေးယူဖို့စတင်ခဲ့တဲ့နေ့ဖြစ်တဲ့အတွက်ဒီတိယတပိတ်ဒိတ်ပဲပေါ်လို့မှုအတွက်ကျွန်တော်ဖက်စစ်တော်လည်းနေရလက်မှတ်ချက်ဖြစ်ပါတယ်ဒီနေ့အနေနဲ့လဲကျွန်တော်တို့နိုင်ငံရဲ့နော်နိုင်ငံရေးအပြောင်းအလဲမှာဖြစ်နေတဲ့အခက်အခဲတွေကိုပြည်သူတိုင်းသားပေါင်းစုံအလွှာပေါင်းစုံပူးပေါင်းဆောင်ရွက်ဖို့ပူးရဲဆရာကိုခတ်မှန်ပြီးတော့ကျွန်တော်သတိပေးနှိုးဆော်ခြင်းနဲ့အတွက်ဒီနေ့ဟာတမျိုးပုံတော့ဒိတ်ပဲထူကြပါတယ်ပြောချင်ပါတယ်
ဒီကနေ့မျိုးသားဒီမိုကရေစီဖွဲ့ချုပ်ကကျင်းပတဲ့84နှစ်မြောက်ဖက်စစ်တော်လည်းရင်းနှီးအခမ်းအနားကိုတော့ပါတီနိုင်ကဥတည်ဟူပါဝင်ပါတီထိပ်ပိုင်းကောင်းဆောင်တွေတက်ရောက်ခဲ့ကြသလိုနိုင်ငံသားတန်တမန်တချို့လည်းတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါရရှင်ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဘလော့ဂါလို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA American တန်ရဲ့ဗုဒ္ဓဦးနဲ့ညနေခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုနိုင်ငံတကာသတင်းလွှာတော်ကိုအလှည့်ပေးပါမယ်2016 American ရွေးကောက်ပွဲမှာဝင်ရောက်နှောက်ယှက်တဲ့ရုရှားအစိုးရနဲ့ Trump အောင်နိုင်ရေးတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့ခြင်းရှိမရှိအထူးစုံစမ်းရေးမှု Robert Mueller ရဲ့စုံစမ်းမှုအစီရင်ခံစာအပြည့်အစုံကိုထုတ်ပြန်ဖို့အောက်လွှတ်တော် Democrat အမတ်တွေအင်္ဂါနေ့ကတောင်းဆိုလိုက်ကြပါတယ်တရားစီရင်ရေးကိုသမ္မတ Donald Trump နှောက်ယှက်ခဲ့သလားဆိုတာကိုရှေ့နေကျုပ်ထုတ်ပြန်တဲ့အစီရင်ခံစာအကျဉ်းချုပ်လောက်နဲ့ဆုံးဖြတ်ချက်မချနိုင်ဘူးလို့ဆိုပြီးတောင်းဆိုနေကြတဲ့အကြောင်း VOA သတင်းလွှတ်တော်သတင်းတောက် Catherine Jepson ရေးသားတဲ့သတင်းကိုမတ်စုမြတ်မွန်ကတင်ပြပါမယ်ရှင်
အထူးစုံစမ်းရေးမှူး Robert Mueller တရားရေးဌာနကိုပေးပို့တဲ့အစီရင်ခံစာကို၄မျက်နှာအနှစ်ချုပ်ပြီးရှေ့နေချုပ် William Barr ထုတ်ပြန်ထားတာကိုပဲလောလောဆယ်သိရပါသေးတယ်။အစီရင်ခံစာအပြည့်အစုံကိုမထုတ်ပြန်ခင်ရှေ့နေချုပ်အနေနဲ့သတိထားဆောင်ရွက်တာဖြစ်တယ်လို့ Republican အမတ်တွေဘက်ကပြောနေပါတယ်။ရှေ့နေချုပ်ရဲ့လောက်ရအပေါ်အပြည့်အဝယုံကြည်တယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်အမတ် Mitch McConnell ကပြောပါတယ်
။ Throwing innocent people under the bus and throwing open classified records doesn't strike meas a good idea and
အပြည့်မရှိတဲ့သူကိုကြောက်တွန်းဖို့လျှို့ဝှက်မှတ်တမ်းတွေကိုဖွင့်ချဖို့ဆိုတာလုံးဝတဲ့ကိစ္စမဟုတ်ဘူးလို့ကျွန်တော်ထင်ပါတယ်။အစီရင်ခံစာနဲ့ပတ်သက်ပြီးသူလုပ်နေတာတွေကိုကျွန်တော်ယုံကြည်ပါတယ်
။ဒီမိုကရက်တွေဘက်ကတော့အစီရင်ခံစာအပြည့်အစုံကိုမဖတ်ဘဲမှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့မဖြစ်နိုင်ဘူးလို့ပြောပါတယ်။အထက်လွှတ်တော်လူနည်းစုခေါင်းဆောင် Chuck Schumer ကပွင့်လင်းမြင်သာဖို့လိုတယ်လို့အခုလိုပြောပါတယ
်။ I don't need Attorney General Barr's interpretation of the report.I am for the report and our main thrust
singa ba ma shin ni jok kaot che cha tha ra ko jnaw blue chin ma u singa la ko phat chin ma de di kisa ma jnaw ru adika byo chin da ga pwin lin myin ta mu phit par de singa sa ko thauk pyan ma ai nau ja ro ma api tat song phyat nai ma wa
democrat amat rue thain chout tha de out lut dot committee 6 khu ga le အစီရင်ခံစာကို April 2ရက်နောက်ဆုံးထားတင်ပြဖို့ရှေ့နေချုပ်ဘားကိုတရားဝင်တောင်းဆိုခဲ့ပါတယ်။မလိုက်နာဘူးဆိုရင်လွှတ်တော်လုပ်ပိုင်ခွင့်ကိုကျင့်သုံးလို့ရတယ်လို့အောက်လွှတ်တော်တရားရေးကော်မတီဝင် Sheila Jackson Lee ကအခုလိုပြောကြားခဲ့ပါတယ
်။ As a committee we have a subpoena power and frankly I don't see anything in the special counsel's
regulations that would prohibit
တော်ကော်မတီအနေနဲ့ဓာတ်ရောက်ထွက်ဆိုဖို့စင့်ခေါ်ပိုင်권ရှိပါတယ်ရှင်းရှင်းပြောရရင်တော့အထူးစုံစမ်းရေးမှုရဲ့စီမင်းစည်းကမ်းတွေထဲမှာရှေ့နေကြုတ်ကအစည်းအခါစာမထုတ်ပြန်ရဘူးလို့တားမြစ်ထားတာတခုမှမပါပါဘူးအစီအခါစာအပြည့်စုံထုတ်ပြန်ဖို့အတွက်အောက်လွှတ်တော်မှမဲခွဲတုန်းကလည်းကန့်ကွက်မဲတမဲမှမရပဲထောက်ခံမဲ420အပြည့်ရခဲ့တာပါပြည်သူ့လွှတ်တော်ရဲ့ရလတ်ကဘာလို့ပြတယ်လဲဆိုတော့ဒီအစီအခါစာကိုဖတ်ခွင့်ရတဲ့နဲ့ဒါကိုထောက်ခံတဲ့အမေရိကန်ပြည်သူဘလောက်ရာဂိုင်းနှုံးရှိတယ်ဆိုတာကိုပြသနေတာပါ
အထူးစုံစမ်းရေးမှုရဲ့အစီရင်ခံစာကိုရှေ့နေချုပ်ကအနှစ်ချုပ်ကောက်ချက်ချထားတဲ့အထက်မှာသမ္မတထရမ့်ကတရားစီရင်ရေးကိုနှောက်ယှက်ဖို့ကြိုးစားခဲ့သလားဆိုတာနဲ့ပတ်သက်လို့သမ္မတအနေနဲ့ရာဇဝတ်မှုမကျူးလွန်ခဲ့ဘူးလို့စုံစမ်းရေးမှုမော်လာကကောက်ချက်ချမထားသလိုအပြစ်မရှိဘူးလို့လည်းပြောမထားဘူးလို့ရေးထားပါတယ်။ဒါကိုသမ္မတကသူ့အပြစ်ကနေလုံးဝလွတ်တယ်လို့ဆိုပြီးဒီမိုကရက်တွေသူ့ကိုတရားစွဲဖို့ပြောနေကြတာရပ်သွားပြီလို့ဆိုခဲ့ပါတယ
်We have the greatest economy we've ever had. Our country is in incredible shape. They and others created a
floor. တရားစဖို့သူတို့ပြောနေကြတယ်လို့မထင်ပါဘူး။အမေရိကန်စီးပွားရေးဟာဘယ်တော့မှမနဲ့မတူအောင်အရန်ကောင်းနေတယ်။တိုင်းပြည်အခြေအနေဟာလည်းအင်မတန်ကောင်းမွန်နေတယ်။ဒီမိုကရက်တင်တဲ့တချို့ကအသေးပဲမရှိတဲ့လှုပ်ကြံအပြစ်ရှာမှုတွေနဲ့တိုင်းပြည်ကိုလိန်လဲဖို့ကြိုးစားခဲ့ကြတယ်။အခုတော့ပူးပေါင်းကြံစည်ခဲ့တာမရှိဘူး။အနောက်ရှက်ဟန်တာခဲ့တာမရှိဘူး။ဘာမှကိုမလုပ်ခဲ့ဘူးဆိုတာတက်တည်ပြနိုင်ခဲ့ပါပြီ
ဒီမိုကရက်တွေဘက်ကတော့ဒီစုံစမ်းမှုအပေါ်အာယုံဆိုင်မှုကနေကျမ်းမာရေးလောက်ခလာစာစတဲ့တခြားမူဝါဒရေးရာတွေဘက်ကိုအာယုံဆိုင်နေပြီဖြစ်ပေမဲ့အစီရင်ခံစာအပြည့်အစုံကိုဖတ်ရမှသာအထူးစုံစမ်းရေးမှုရဲ့အစီရင်ခံစာထဲမှာဘာကြောင့်တမရကိုအပြစ်မရှိဘူးလို့အတိအကျပြောမထားတာလဲဆိုတဲ့အဖြေသိရမယ်လို့ပြောနေကြပါတယ်။တစ်ချိန်တည်းမှာပဲတမရရဲ့ဝင်ငွေခွန်ဆောင်တဲ့ကိစ္စစီးပွားရေးသဘောတူညီချက်တွေရအောင်လုပ်တဲ့ကိစ္စလို့တမရနဲ့ပတ်သက်လို့လွှတ်တော်ကော်မတီတွေမှာစုံစမ်းနေတာတွေကိုလည်းဒီမိုကရက်အမတ်တွေအရှိန်မြင့်လုပ်နေကြပါတယ်ရှင်။
မဆူမြမွန်စူးစီးတင်ပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းစီစဉ်မှာတော့လူလူကျမရေးဥကျော်ဆန်သားရဲ့မြန်မာရေးသုံးသပ်ချက်နဲ့သတင်းပတ်စင်တိုင်းနှာစင်နေကြအားကစားသတင်းလွှာတွေနှာစင်ကြရမှာပါ။ခုပုံထူးနေညနေခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးပြောပြပါမယ်ရှင
်။တမန်ဟောင်းဘရက်ကိုဝါမလက်ထက်မှာအတည်ပြုထားခဲ့တဲ့လူတိုင်းတက်နေတဲ့ကျမရေးဆက်ချက်မှုဥပဒေတစ်ခုလုံးကိုပြပြနိုင်မှုအမေရိကန်သမ္မတဒေါ်နယ်ထရန့်ဆိုရကကြိုးပမ်းလာနေတယ်လို့တိုက်ခတ်ဒီမိုကရက်တစ်ဘက်ကလည်း2010ပြည်နှစ်ကလေးကရှိလာခဲ့တဲ့ဥပဒေကိုပုံမခိုင်မာအောင်ကြိုးပမ်းလာနေတဲ့အတွက်အမေရိကန်နိုင်ငံရဲ့လောကမှာအာရုံစိုက်စရာကိစ္စတစ်ခုဖြစ်နေတကြောပြန်ထွက်ပေါ်လာနေပါတယ်။လက်ရှိဥပဒေအရကျန်းမာရေးအာမခံမရှိတဲ့သူတွေပေါ်တိုင်ရိုက်တာဟာအခြေခံဥပဒေပါအခွင့်အရေးကိုချိုးဖောက်ရောက်တယ်ဆိုပြီးပြည်သူတရားဥပဒေတစ်ခုရဲ့ဆုံးဖြတ်ချက်ကိုတရားရေးဌာနကလည်းတင်းလာနေတုန်းကပဲထောက်ခံထားပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်မှုဆွဆွဲချက်တွေကိုဖော်ပြခဲ့ကြတဲ့အမေရိကန်ကအဓိကသတင်းမီဒီယာရေးတွေပေါ်ကမ္ဘာတစ်ဝန်းကရှုတ်ချနေကြတယ်လို့သမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ရုရှားနဲ့ပတ်သက်ဆက်နွယ်နေတယ်ဆိုတာလွဲမားတဲ့အမြင်သာဖြစ်တဲ့ကြောင်းလဲသမ္မတကတုံ့နှုံပြောဆိုသွားခဲ့တာပါ။အိန္ဒိယနိုင်ငံကဂျိုရုဖြစ်မစ်ဆိုင်းတုံးတစ်စင်းကိုအာကာသထဲမှာအောင်မြင်စမ်းသပ်ပစ်ချနိုင်တဲ့အတွက်အာကာသဆိုင်ရာစီစဉ်နေတဲ့မှာအကြီးမားတဲ့အောင်မြင်မှုတစ်ခုဖြစ်ခဲ့တဲ့ကြောင်းအိန္ဒိယဆိုတောင်ရှိသူတွေကပြောပါတယ်။ကမ္ဘာလေထုအဖွဲ့ပေါ်ကီလိုမီတာ300กว่าကဘာပတ်လမ်းကြောင်းလေးကဂျီရိုဒီစင်ကိုသိပ္ပံပညာရှင်တွေဖြစ်စည်းနိုင်ခဲ့တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နေန်ဒရာမိုဒီကကြေညာသွားခဲ့တာပါထိုင်းနိုင်ငံကအဓိကတက်ခဲနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ဖွာတိုင်းပါတီကပါတီငယ်6ခုနဲ့ပူးပေါင်းပြီးအောက်လွှတ်တော်မှာနေအများစုနဲ့အစိုးရအသစ်ဖွင့်နိုင်တော့မယ့်အကြောင်းပြောဆိုလိုက်ပါတယ်ဒီနေ့နေ့နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာအောက်လွှတ်တော်နေရာ500နဲ့အနည်းဆုံး255နေရာကိုအနိုင်ရတယ်ဆိုပြီးဒီနေ့ပဲကြေညာလိုက်တာပ
ါမလ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွင်တဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြပေးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Patrick Day ဖြစ်ပါတယ်ရှင်အခုကျွန်မတို့အတန်လွှင့်နေတဲ့ Radio အစီအစဉ်ပြပြချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်ရှင် VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington. From Washington, this is